ตาอูดีเท่ามาพันสิขันทายาเลยแต่ไม่มาเจ้าหน้าดีกูเจ้าสองชิ้นนี่เนี่ยด้วยสมบูรณ์ยามาอสุยาคุณไม่ดูแลหาจริงจังเลยสวยอุบลีกูอาณาบริเวณกูเรียนชูพ่อยาอยากเดือดเอชอาร์ซีอาชาลูกคุณยี่พ่อยาเปลี่ยนไปเลยแต่ใช่เนี่ยมาเป็นพันสิขันเจ้าหน้าดีมีอารมณ์ลุ่มยาวยี่เนี่ยบ่ฮู้ชกันมุชินี่เนี่ยปัญญาอีอุบลีเป็นสิ่งเปลี่ยนเลยด้วยเจ้าหน้าดีเสพีโรสันนับยาลูกชาต่อมาเพื่อเดือดรู้บ่ว่าในยังลุ่มใส่ ါလိမ့်မယ
်လက်ပန်းမြို့မှာတပိတ်မောက်ចောင်းသားတွေကိုမက်လာ၁၀ရက်နေ့ကအာနာပိုင်တွေကနေအကျန်းဖက်ဖြိုခွဲဖမ်းဆီးခဲ့ပြီးတာယာဝတီထောက်မှာထိမ့်သိမ်းထားပြီးတဲ့နောက်၂ရက်အကြာမှာပထမဆုံးအကြိမ်လက်ပန်းတရားရုံးမှာចောင်းသားတွေကိုရုံးထုတ်ပြီးရမန်ယူခဲ့တာပါဒီအတောတွင်ဖမ်းဆီးခံထားရတဲ့ចောင်းသူចောင်းသားအများစုဟာမိဘတွေနဲ့တွေ့ဆုံခွင့်မရတဲ့အပြင်အကျိုးဆောင်ရှေ့နေတွေနဲ့လည်းတွေ့ဆုံခွင့်အာဏာပိုင်တွေဘက်ကခွင့်မပြုခဲ့ပါဘူးဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရဖမ်းဆီးခံထားရသူတဦးအနေနဲ့ဥပဒေနဲ့အညီခုခံခြေပါခွင့်ပေးရမယ်ဆိုတဲ့နိုင်ငံသားတိုင်းဆိုင်ရာဥပဒေအခွင့်အရေးကိုရောအကျဉ်းဆောင်လက်ဆွဲဥပဒေကိုပါအာဏာပိုင်တွေဘက်ကချိုးဖောက်တာဖြစ်တယ်လို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းနေဦးကပြောပါတယ်
ကျွန်တော်တို့အချင်းထောင်တဲ့ဆွဲထဲမှာလည်းဖန်စီထိန်သိမ်းချင်းခံနေရသူတွေရဲ့မိသားစုဝင်တွေကနေပြီးတော့လာရောက်တွေ့ဆုံလို့ရဆိုလို့ရှိရင်အချင်းထောင်အာဏာပိုင်တွေကနေပြီးတော့တွေ့ဆုံဖို့တွေ့ဆုံနိုင်ဖို့အတွက်စီမံဆောင်ရွက်ပြရမယ်။ထို့နည်းတူစွာရှိနေတဲ့တိုင်ပင်ဆွေးနွေးခြင်းနဲ့ဆိုလို့ရှိရင်လည်းရုံးပိတ်ရပင်ဖြစ်နေကစားစနေနေ့မှာတော့မှအထူးတွေ့ခွင့်အနေနဲ့ပြုပြီးတော့ရှိနေတဲ့တိုင်ပင်ဆွေးနွေးခွင့်ပေးရမှာဖြစ်တယ်အဲ့ဒီလိုပြည်တဲ့အခါမှာလေလူလူလတ်လတ်ပြောဆိုနိုင်ဖို့အတွက်အခန်းကိုစီမံပေးရမယ်။နောက်ပြီးတော့ဒီဝန်ထမ်းတွေကနေပြီးတော့တိုင်ပင်ဆွေးနွေးနေတဲ့လူတွေမကြားနိုင်တဲ့နေရာမှာရှိတဲ့လွတ်လပ်မှုမျိုးဖြစ်အောင်အကျဉ်းထောင်ကဖန်တီးပေးရမှာဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးကိစ္စကိုအာဏာပိုင်တွေကလုံဆောင်ပေးခြင်းမပြုတာကဒီအကျဉ်းထောင်တွေဆွဲဥပဒေပလာအချက်တွေကိုကျဉ်းလွန်ဖောက်ပြတဲ့လို့ကျွန်တော်တို့ပြောလို့ရတယ်။
ဖန်စီခံထားရတဲ့ចောင်းသူចောင်းသားတွေအနေနဲ့လဲရှေ့နေတွေနဲ့တွဲဆုံတိုင်ပင်ဝင့်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုထားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီဒုဥက္ကဋ္ဌကိုလင်းထန်နိုင်ကပြောပါတယ
်။အထက်ចောင်းသားတွေကတော့ပြန်ပြီးတော့တုံ့ပြန်မှုနှစ်ခုရှိရတာတစ်ခုကပါလဲဆိုတော့ဒီသူတို့ကိုတိုင်းနဲ့ဖန်စီတဲ့ကိစ္စပေါ့နော်။ဖန်စီပြီးတော့ထပ်ပြီးတော့သူနေအကြပ်ဖက်ဆိုင်နေတာအဲ့နောက်ပြီးတော့ဂျုံထုတ်တဲ့အချိန်မှာကားပေါ်ကနေရဲနေတွေကဒီတောင်းသားမိဘတွေကိုဆိုင်ဆိုင်မှာပြောဆိုရတယ်ပတ်သက်ပြီးတော့တရားဆွဲဖို့သူတို့ပြင်ဆင်တယ်။နောက်ချက်ကဒီရှေ့နေမရဘူးဆိုရင်သူတို့ကရုံးထွက်ချင်မှထွက်လိမ့်မယ်ကွာ။အဲ့ဒါတော့ဟိုသူတို့အနေနဲ့စဉ်းစားရတာရှိတယ်ဆိုတော့ကျွန်တော်သိရတယ်
။အဲ့တော့အာနာပိုင်တွေဘက်ကကင်တွယ်ဖြည့်ရှင်းပုံကိုကိုလင်းထက်နိုင်တို့ဘယ်လိုမြင်လဲရှင
့်။ခုနေတော့တော့ဒီအစိုးရကတော့ဒီကိစ္စနဲ့ပတ်သက်ဟိုဘာမဆိုသူတို့လုံးထက်လုံးမဲ့ပုံစံနဲ့ဟိုဘာလို့တော့ဟိုတောင်းသားတွေပုံမှာသူတို့ကအနှိုးရှိတယ်
အခုရှောင်းတိန်နေတဲ့ကိုလင်းထက်နိုင်တို့ဒီចောင်းသားកောင်းဆောင်တွေရဲ့ឈីនីយ៉ាងဘယ်လိုရှိလဲရှင
်အခုလည်းသူတို့လိုက်လံရှာဖွေနေရရှိတယ်ဟိုဒီရပိုင်းကတော့တင်နေတဲ့အိမ်တွေလည်းဟိုညဘက်တော့လာပြီးတော့ဟိုယူနီဖောင်းနဲ့တော်တော်ကောင်းအရဲဝင်းတော်တော်ကောင်းလာဆောင်ကြည့်တာတွေပါရှိတယ်တချို့ចောင်းသားកောင်းဆောင်တွေရဲ့အိမ်တွေကိုလာမေးတာတွေလည်းရှိတယ်နောက်ပြီးတော့ order ထုတ်ထားတယ်ဆိုပြီးတော့ပြီးခဲ့တဲ့ရပိုင်းမှာတော့တရင်းဂျာနယ်တချို့မှာဟိုတွေ့တယ်သူတို့ရဲ့စကန်ညာလေးတော့ဒါကိုအတည်ပြုတာရတော့ရှိတယ်။ဒါပေမဲ့ကျွန်တော်တို့အိမ်တွေကိုသွားပြီးတော့ဒါနဲ့ပတ်သက်ပြီးဝန်ထမ်းထုတ်ထားပါတယ်ဆိုပြီးတော့ဝန်ထမ်းစာကြားလာလို့ပါတော့အဲ့လိုမျိုးတော့ကျွန်တော်တို့မသိရဘူး
။အဲ့တော့ကိုလင်းတက်နိုင်တို့ဘာဆက်လုပ်မလဲ
။တို့တို့မကြခင်ဆက်ပြီးတော့ကျွန်တော်တို့လှုပ်ရှားမှုလာမှာပါ။ဒါမျိုးတော့ဒီကျွန်တော်တို့ကတော့ဒီမြို့သားပညာရေးဥပဒေမှာအနှစ်သာရဖြစ်တဲ့ပေါ်ချုပ်ကံမှုရှင်းချရေးအပိုင်းပေါ့နော်။ပညာရေးပြည်ရင်တောင်းလဲမှုတည်တာတဲ့ပညာရေးပြည်ရင်တောင်းလဲမှုကိုအာမခံတဲ့မြို့သားပညာရေးဥပဒေတစ်ခုအများဆုံးပေါ်ပေါက်လာဖို့ရယ်။နောက်ဒီပြည်ရင်ကြောင်းလေပညာရေးပြည်ရင်ကြောင်းလေအတွက်ဆန္ဒထုတ်ပေါ်ခဲ့တဲ့ចောင်းသားចောင်းသူတွေပြည်သူတွေဖန်ဆီးထားတာလွတ်မြောက်ဖို့ရယ်။အဲ့ဒါနဲ့ပတ်သက်တော့တိုင်းနဲ့ဟိုကြွယ်ကူရေးပါတစ်ခါလေးလုပ်သွားမှာပါ။ဆက်ပြီးတော့လည်းမကြင်မှလှုပ်ရှားမှုတွေဖြစ်လာအောင
်ပါ။ AHRC ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ညင်ညာချက်မှာတော့ဖန်ဆီးခံထားရတဲ့ចောင်းသားတွေရရှိထားတဲ့ဒဏ်ရာတွေကိုအမြန်ဆုံးစေဝါကုသခွင့်ပေးဖို့မြန်မာအစိုးရကိုတောင်းဆိုထားတယ်လို့ICRC နိုင်ငံတကာကြက်ချီနီအတင်းကြီးအနေနဲ့လဲအချင်းဆောင်မှာចောင်းသားတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုပေးဖို့တိုက်တွန်းထားကြောင်းဦးမင်းလွင်ဦးကပြောပါတယ်
။အချင်းဆောင်အတွင်းမှာဖန်ကြီးချုံအောင်ထားပြီးဆိုလို့ရှိရင်လေ24နာရီပြည်ပြီးတဲ့နောက်တည့်ရက်မှာကျွန်တော်တို့ဒီ ဖန်စီချုံနောင်ထားတဲ့အချုပ်သားတွေအားလုံးကိုကျွန်တော်ထောင်ဆောင်ဝင်စီပို့ဖို့လိုအပ်တယ်။ထိုက်တဲ့နဲ့ဆေးရှင်းမှုတွေယူရမယ်။လိုအပ်တဲ့စေဝါကူတာမှုကိုအမြန်ဆုံးဆောင်ရွက်ပေးရမှာဖြစ်တယ်။အဲ့တော့ကျွန်တော်တို့ဒီခုဥကောင်းရိုင်းတဲ့ခါရဲ့ကြောင်းသားတွေတွေးလေးလေးဖြစ်နေတယ်။အနာချုပ်ရမယ့်ကိစ္စအဒီမချုပ်နိုင်မင်းနဲ့ဖြစ်သလိုရှိတဲ့စေဝါနဲ့ကူတာနေရတယ်။ထိုနည်းတူစွာမျိုးလုံးထိခိုက်တဲ့ကြောင်းသားတယောက်ဆိုလို့ရှိရင်လည်းခုချိန်ထိထိုက်တဲ့နဲ့ခြေဝကူတာမှုမရသေးဘူးဆိုတာလည်းကျွန်တော်သိရတယ်။ ICRC အနေနဲ့လည်းဖန်စီချင်းသိချင်းခံထားတဲ့ကြောင်းသားတွေရဲ့အခြေအနေကိုအကျဉ်းထောင်အတွင်းမှာလိုက်လံပြီးတော့စုံစမ်းဖို့အတွက်လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ
်။လက်ပတ်မျိုးတပိတ်စခန်းအကျန်းဖက်ဖြုတ်ခွဲချိန်မှာဖန်စီခံထားရသူတွေတဲ့မနေ့ကအထိလွတ်မြောက်လာသူတွေထဲမှာကျောင်းသူကျောင်းသား20ကျော်တရင်တော်2ဦးနဲ့အရက်သား20ဦးတို့ပါဝင်ပါတယ်။လက်ရှိတာယာဝတီထောက်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသား100နီးပါးထဲမှာတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်ကိုမင်းသွေးတင်နဲ့မဖြိုးဖြိုးအောင်တို့လည်းပါဝင်ပါတယ်။သူတို့တွေကိုဘယ်ပုံမှန်တွေနဲ့အာဏာပိုင်တွေကတရားစွဲဆိုထားတယ်လဲဆိုတာကိုတော့အခုချိန်ထိအတိအကျမသိရသေးပါဘူးရှင်။